ထောင်ဆန်းစုကြည်ရဲ့ညွန်ကြားမှုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဖားကန့်ဒေတာကိုတွားရောက်ပြီးတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးလုပ်ငန်းတွေစတင်လှုပ်ဆောင်နေပါတယ်။ဖားကန့်ဒေတာမှာအရင်ကတနိုင်တစ်ပိုင်းကြောက်စိမ့်တူးဖော်မှုတွေပဲရှိခဲ့ရာကစစ်အစိုးရလက်ထက်ကစားလို့ကုမ္ပဏီကြီးတွေကိုဆက်ရန်ရာကြီးတွေတုံးပြီးတော့ကြောက်စိမ့်အလွန်အကျွံတူးဖော်မှုတွေကိုခွင့်ပြုခဲ့ပြီးတဲ့နောက်မှာတော့မြေစာပုံပြိုကျလို့လူရန်နဲ့ချီတေဆုံးမှုတွေရှိခဲ့ပြီးဖားကန့်ဒေတာဟာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးလာခဲ့တာပါ။တင်းအပြေဆုံးကိုတော့ VOA တင်းထောက်မှမမြင့်ခိုင်ကတင်ပြထားပါတယ်ရှင
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်ဦးလာဦးဦးဆောင်ပြီးဖားကန့်ဒေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးတာတွေကြောက်စိမ့်သူ့ဖော်တဲ့နေရာတွေစီတွားရောက်ကွင်းစင်လေးလာမှုပြုလုပ်တာဒီကနေ့ဆို၄ရက်မြောက်ရှိပါပြီ။ဖားကန့်ဒေတာမှာကုမ္ပဏီကြီးတွေရဲ့စနစ်မကျတဲ့ကြောက်စိမ့်အလွန်ကျွံသူ့ဖော်မှုတွေရေစာပုံပုံနာတွေရဲ့အကျိုးဆက်တွေအနေနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်လာတာကြောင့်ဒေသခံလူထုအနေနဲ့အစိုးရကပြဋ္ဌာန်းထားတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေနည်းဥပဒေတွေကိုနားလည်လာအောင်ပညာပေးလုပ်ငန်းလှုပ်ဆောင်တာဖြစ်ပါတယ်။ဖားကန့်ဒေသမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးရခြင်းရဲ့အဓိကအကြောင်းရင်းကတရားဥပဒေစိုးမိုးမှုမရှိလို့ဖြစ်ပြီး2012ခုနှစ်မှာလွတ်တော်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေပြဋ္ဌာန်းထားပြီးမြဲလဲဒီဥပဒေကိုဌာနဆိုင်ရာအာဏာပိုင်တွေရောဒေသခံတွေကပါတေချာနားမလည်ကြဘူးလို့ NLD ပါတီရဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်ဦးလာဦးကပြောပါတယ်
တဘာဝပတ်ဝန်းကျင်ထိခိုက်ကြဆိုတာကတော့တရားဥပဒေမစိုးမိုးလို့ဖြစ်တာပေါ့ဥပမာမြေပုံနဲ့ဆိုလို့ရှိရင်ရွာနဲ့ကိုက်ဘလောက်ဝေးရမယ်မြေပုံရဲ့အတိုင်းအတာဘယ်လိုရှိရမယ်သတ္တုတူးပေါ်တဲ့နေရာရဲ့နေရာရဲ့ area ဘယ်လိုရှိရမယ်အဲ့ဒီကိစ္စတွေကိုဒီစီမံစည်းကမ်းနဲ့ဒီထုတ်ထားတဲ့ဥပဒေတွေနဲ့အညီမလုပ်ဘူးမလုပ်တာဘာကြောင့်မလုပ်နိုင်တာလဲဆိုရင်ဥပဒေမစိုးမိုးလို့မလုပ်တာပဲအဲ့ဒီအခြေအနေကျွန်တော်တို့ရတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖားကန့်ဒေတာမှာတဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်တာဒါဒုတိယအကြိမ်ဖြစ်ပြီးစကိုင်းတိုင်းကတာမြို့နယ်နဲ့ကလေးဝါတို့မှာလည်းပညာပေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပါတယ်။လက်ရှိဖားကန့်ဒေတာမှာရေရင်းမြေဆုံးရှုံးတာလူမှုရဲ့အသက်အိုးအိမ်ထိခိုက်ပျက်စီးတာစတဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေများလာတဲ့အချိန်မှာ NLD ပါတီကဦးစီးပြီးလုပ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာပညာပေးသင်တန်းတွေအပေါ်ဒေသခံလူမှုရဲ့စိတ်ပါဝင်စားမှုနဲ့ပတ်သက်လို့ဖားကန့်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးတင်စိုးကအခုလိုပြောပါတယ်
။ဖားကန့်ဒေတာဟာတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ကြအဓိကဖြစ်ခက်ပျက်စီးနေတဲ့ဒေတာဖြစ်တဲ့ကြောင့်ဒီမှာတဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့အကျုံးဝင်တဲ့ကိစ္စရအားလုံးကိုပေါ့ဗျာ။ဒီကနေ့ဒီမှာဆိုလို့ရှိရင်ရေရင်းမြစ်တွေအပြောက်ဆုံးနေတယ်စစ်တော်တွေမရှိတော့ဘူးအဲ့တော့လူမျိုးသားမျိုးနဲ့ပုံတွေကြောင့်ပုံတွေကြောင့်လူတွေအိမ်ကြီးအလူတွေတဲအုံကြီးကြီးဆိုင်တယ်အပြီးတော့ကျွန်တော်ဥပ္ပချောင်းဥပ္ပချောင်းဟာဆိုလို့ရှိရင်ငကိုအခုအရင်ကရှိခဲ့တဲ့အနေထားချက်ကိုကြားမြင်တာ15လေးပင်ဆယ်လောက်မြင့်တက်လာတယ်အဲ့ဒီမြင့်တက်လာတဲ့ခါကျတော့ကျွန်တော်တို့အဲ့ဒါရည်ကြီးရရှာမှုတွေဖြစ်တယ်ဒါတွေဟာအလုံးကတဘာအပေါင်းချင်းအင်းကြောင့်ဖြစ်လာတဲ့အနေထားတွေဖြစ်တယ်ဒါတွေကိုလည်းအဲ့ကျွန်တော်တို့ဒီဒေတာကလူတွေအလုံးနားလည်တယ်ပုံပြတ်တက်တက်ပြတ်ပြတ်အဲနားလေလာအောင်လေဒီကိစ္စကလေပို့ချပေးတာဖြစ်တဲ့ကြောင့်ဒီလေတော်တော်များများလေးဒီကိစ္စကိုအားလုံးနားလေကြတယ
်။ဖားကန့်ကြောက်စိမ့်နေမြည်ရဲ့တဘာဝပတ်ဝန်းကျင်အခြေအနေကိုကွင်းစင်းလေလာပြီးစစ်တမ်းရယူနိုင်တဲ့အခြေအနေပဲရှိသေးတဲ့အတွက်ပညာပေးလုပ်ငန်းကထိထိရောက်ရောက်လုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးလို့ဖားကန့်ဒေသခံဦးစိုးလွင်ကသူ့အမြင်ကိုပြောပါတယ်
။ကိုကိုလောလောဆယ်နေတော့ကျွန်တော်ကပေါ့လေခလေးထိထိရောက်ရောက်ကြည့်တာမဟုတ်သေးဘူး။အတူအဖော်လိုက်တော့လုပ်နိုင်တဲ့ဒါဒီနယ်မြေဒေသတွေရဲ့မှတ်ချက်ပါညာလဲလောလောဆယ်တော့ကျွန်တော်တို့ယူထားနိုင်သေးတယ်ဗျခေါက်သာ
ဖားကန့်ဒေသခံတွေကတော့ဆက်ရန်တရားကြီးတွေတုံပြီးကြောက်စိအလွန်ကျွံတူးဖော်နေမှုတွေဟာဒေသခံပြည်သူလူထုအတွက်အကျိုးအမြတ်တစုံတရာမခံစားရဘူးလို့ယူဆနေကြတာပါအခုနှစ်ပွင့်လင်းရာဒီမှာဖားကန့်ဒေသကိုတရုတ်နိုင်ငံဘက်ကမြေတဲကားတွေတူးဖော်ရေးရန်ရာတွေကိုအလုံးရင်းနဲ့တင်တွင်းလာတွေကြောက်စိအလွန်ကျွံတူးဖော်တာတွေရေစာပုံပြိုကျမှုတွေကြောင့်လူတွေရာနဲ့ချီတေဆုံးခဲ့လို့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တချို့ကိုခေါ်ယူစစ်ဆေးမှုပြုလုပ်ခဲ့ပါတယ်အဲ့ဒီနောက်မှာတော့ဖားကန့်ဒေသအတွင်းကိုတင်သွင်းနေတဲ့မြေတဲကားတွေနဲ့မြေတူးဆက်တွေဝင်ရောက်လာတာရပ်ဆိုင်းသွားပြီးကြောက်စိမ့်တူးဖော်ရေးလုပ်ငန်းကိုတော့အရင်လိုဇက်တိုက်လှုပ်ဆောင်နေသေးဖြစ်ပါလိမ့်ရှင်